2016 American သမ္မတရွေးကောက်ပွဲတွင်ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ရုရှားနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေလုပ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှအတည်ပြုလိုက်ပါတယ်။သမ္မတအနေနဲ့အရေးယူမှုတွေအပေါ်ရှော့ပေါ့ပေးနိုင်ခွင့်ကိုလည်းအဲ့ဒီဥပဒေကြမ်းထဲမှာကန့်သတ်ထားပါတယ်။ရုရှားအပေါ်အရေးယူဆောင်ရွက်မှုတော်တော်များများအပါအဝင်အီရန်နဲ့မြောက်ကိုရီးယားတို့အပေါ်အရေးယူဒဏ်ခတ်တဲ့ဥပဒေကြမ်းကိုထောက်ခံမဲ419မဲကန့်ကွက်မဲ3မဲနဲ့အတည်ပြုနိုင်ခဲ့တာပါ။ American ရဲ့အကျိုးစီးပွားတွေကိုဒီ3နိုင်ငံကချိန်ချောင်းနေတယ်လို့သူတို့ရဲ့ data တွေမှာမတည်ငြိမ်အောင်လုပ်နေတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Airtrice ကပြောကြားခဲ့ပါတယ်။ပြင်းထန်တဲ့စီးပွားရေးနဲ့တန်တမာရေးရအရေးယူမှုတွေချမှတ်နိုင်ဖို့ဒီဥပဒေကြမ်းကအာမခံထားပြီးလွှတ်တော်ကသာအရေးယူမှုတွေကိုပြန်လည်သုံးသပ်ဖို့နဲ့ရှော့ပေါ့တင်မတင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့အမတ် Rice ကပြောပါရယ်။သမ္မတ Trump ရဲ့စီးယုံရေးတာဝန်ရှိသူတွေနဲ့ရုရှားကြားပူးပေါင်းဆောင်ရွက်ခဲ့မှုရှိမရှိလွှတ်တော်မှာစုံစမ်းမှုတွေလုပ်နေချိန်မှာဒဏ်ခတ်အရေးယူမှုတွေအပေါ်သမ္မတရဲ့လုတ်ပိုင်ခွင့်ကိုကန့်သတ်ဖို့အတွက် Republican နဲ့ Democrat Party နှစ်ရလုံးကလွှတ်တော်အမတ်တွေသဘောတူခဲ့ကြတာဖြစ်ပါရယ်။